မိုင်းလမ်းမြောင်စုမှာကိုရိုနာဗိုင်းရပること့စ်နဲ့ပတ်သက်ပြီးသတိထားစောင့်ကြည့်နေတယ်မှာပဲပြည်내တော်များများကစီးပွားရေးလုပ်ငန်းတွေကိုရှေ့လာမဲ့သတင်းပတ်အတွင်းမှာပြန်ဖွင့်သွားမှာဖြစ်တယ်လို့သမ္မတဒေါနယ်ထရမ့်ကပြောလိုက်ပါတယ်။တက်ဆက်ပြည်내နဲ့ဗမော့ပြည်내တွေကတချို့စီးပွားရေးလုပ်ငန်းတွေကိုလာမဲ့တနင်္လာနေ့မှာပြန်ဖွင့်ဝင်ပြေးလိုက်ပြီးမော်ဒန်နာပြည်내ကတော့တောက်ကြနေမှာစတင်မှာဖြစ်တယ်လို့သမ္မတထရမ့်ကဒီနေ့နေ့ကပြုလုပ်တဲ့အိမ်မြူရာသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
်။ We continue to see a number of positive signsthat the virus has passed its peak.
ဗိုင်းရပ်စ်ကူးစက်မှုရဲ့အမြင့်ဆုံးဆင့်ကိုကျော်လွန်လာပြီဆိုတဲ့ဒီသဘောဆောင်တဲ့အရေးလက္ခဏာတွေကိုကျွန်တော်တို့ဇက်တိုက်တွေ့လာမရပါဘူး။ဗိုင်းရပ်စ်ကိုရှိမရှိစမ်းသပ်ကြည့်ကင်းမှုတွေကလည်းပိုကောင်းလာပါတယ်လို့သမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်။သမ္မတထရမ့်ကအဲ့လိုပြောခဲ့ပေမဲ့လည်းခိုင်မာတဲ့သက်သေအထောက်ထားတော့မပြနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းတချို့ပြည်내အုပ်ချုပ်ရေးမှုတွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထပ်မဖြစ်ရအောင်ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေကိုထပ်မလုပ်နိုင်ပဲနဲ့တော့သူတို့ပြည်내ကစီးပွားရေးလုပ်ငန်းတွေကိုအချိန်မတိုင်ခင်ပြန်ဖွင့်သွားမှာမဟုတ်ဘူးလို့သတိပေးလိုက်ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ပဲနေကြဖို့ကန့်သတ်ထားတာတွေကိုမြို့တော်များများမှာလူတွေရာနဲ့ချီပြီးတော့ဆန္ဒပြခဲ့ကြပါတယ်။လုပ်ငန်းတွေကိုပိတ်ပြီးလူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးရာထိခိုက်မှုတွေကိုဆန္ဒပြတဲ့သူတွေကဒေါသထွက်ခဲ့ကြတာပါ။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေအတွက်3,000ကျော်နဲ့သေဆုံးသူ36,000ကျော်ရှိပြီးအမေရိကန်မှာတော့ကူးစက်ခံသူ9,300ကျော်နဲ့သေဆုံးသူ3,900ကျော်ရှိပါတယ်ခင်ဗျာ။